Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ် January 13ရက်တောက်ကြနေနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 32.40.48 တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ဒီမှာ engine နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နယ်အတူကြေညာပေးမှာပါအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပေးယူလို့ကိုစ조사ရနေတဲ့ရုရှားကအချက်လက်စုဆောင်းခဲ့တဲ့ဆိုရဲဆရဆရန်ထောက်တာကိုထောင်လိုင်းအဖွဲ့ကဖန်တီးခဲ့တာမဟုတ်ဘူးလို့ဒေါ်နယ်ထရမ့်ကိုညွှန်ကြားမှုဂျိမ်းစ်ကလပါကပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်ရိုဟင်ဂျာ6000ခွဲလောက်ထွက်ပြေးလာတဲ့ကိစ္စကိုစတင်ဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့မြန်မာကိုယ်စားလှယ်ဖွဲ့ကကြက်တပင်းနေမှာပဲသဘောတူလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမင်းချင်
းကောင်းပါပြီရှင်ကျမတို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်သတင်းအစီအစဉ်အပြီးမှာနားဆင်ရမှာကတော့
I voted for the change that put the Army Field Manual in place as a member of Congress. I understand that law very very quickly andI'm also deeply
ဒါကတော့ American ရဲ့ CIA အကြီးအကဲဖြစ်လာမဲ့သူကအထက်လွှတ်တော်ကြားနာစစ်ဆေးမှုမှာပြောကြားသွားတာဖြစ်ပါတယ်။သတင်းအပြည့်စုံကိုတော့သတင်းအစီအစဉ်အပြီးမှာတင်ပြမှာပါရှင်။ဒါ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့တဝိုက်မှာအစိုးရတပ်တွေနဲ့ TNLA တလောင်းတအောင်ပလောင်တပ်တွေတိုက်ပွဲပြင်းထန်နေတဲ့အကြောင်းနဲ့အဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းကနောက်ပိုင်းအခြေအနေနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်နန္ဒာချန်တို့ကပြောပြပါအောင်ရှင်။
အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပေးယူလုပ်ဖို့အတွက်ကြိုးစားတဲ့အနေနဲ့ရုရှားကအချက်လက်တွေကိုစုဆောင်းခဲ့တယ်ဆိုရဲဆရဆရန်ထောက်ထားကိုထောက်လိုင်းအဖွဲ့ကနေဖန်တီးခဲ့တာမဟုတ်ပါဘူးလို့အမျိုးသားထောက်လိုင်းအဖွဲ့ညွှန်ကြားမှု James Clapper ကမစ္စတာထရမ့်ကိုပြောကြားခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းက BuzzFeed Online သတင်းစာမှာဒီအချက်လက်စုဆောင်းထားတာတွေကိုဖော်ပြခဲ့တာဖြစ်ပြီးဒီထဲမှာ Trump Moscow ကိုသွားလေတော့ကအထင်သေးစရာအပြစ်မှုတွေနဲ့အတူရုရှားဆိုတာက Trump ကိုနှစ်ပေါင်းများစွာပံ့ပိုးအကူအညီပေးမှုတွေနဲ့မွေးထားခဲ့တယ်လို့ဆက်ဆွဲထားတာတွေပါဝင်ပါတယ်။ထောင်လိုင်းအဖွဲ့ကဒီအချက်လက်တွေနဲ့ပတ်သက်ပြီးယုံကြည်ရမှုရှိမရှိအကဲဖြတ်တာတွေမလုပ်ခဲ့ဘူးလို့ရွေးကောက်ခံသမ္မတကိုပြောကြားခဲ့တဲ့အပြင်ဒီအချက်လက်တွေဟာထောင်လိုင်းရက်ကွက်ကနေမီဒီယာကိုပေါက်ကြားခဲ့တယ်လို့သူမယုံကြည်ကြောင်းလဲ Mr. Trump ကိုအလေးထားပြောကြားခဲ့ကြောင်းMr. Clapper ရဲ့ဗုဒ္ဓဖူးနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။မူဝါဒချမှတ်သူတွေနေနဲ့နိုင်ငံတော်လုံခြုံရေးကိုတည်ရောက်မှုရှိနိုင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပြည့်ပြည့်စုံစုံနဲ့ကြေကြေပြန့်ပြန့်သိအောင်လုပ်ပေးရမှာကသူ့ရဲ့တာဝန်ထဲကတရက်ဖြစ်ပါတယ်လို့လည်း Mr. Clapper ကပြောပါတယ်။ Mr. Trump ကတော့လှုပ်ကြံထားတဲ့သတင်းမှားကိုတရားမဝင်ဖြန့်ဖြူးခဲ့တာအတွက် Clapper ကရှုံ့ချခဲ့တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။လှုပ်ကြံထားတဲ့မဟုတ်မမှန်အချက်တွေမှတိတ်ကိုဆုတ်ဝါတယ်လို့ဆိုပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနေဝင်နှောက်ခဲ့တယ်ဆိုရယ်ဆွဆွဲချင်တဲ့ပတ်သက်တဲ့လက်ဝဲအချက်လက်တွေတောက်ကြံနေနှောင်းပိုင်းမှာထရမ့်ကိုအစိုးရခံချိန်မှာစာမျက်နှာနှစ်မျက်နှာပါဒီအတိမပြည့်နိုင်တဲ့သတင်းနှစ်ချုပ်ကိုပါပေးခဲ့တာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကိုကြက်သပရင်းနဲ့အစိုးရခံတုံးကလည်းအလားတူအချက်လက်တွေကိုပဲပေးခဲ့တာပါ
American အစိုးရအဖွဲ့အစ်မှကာကွယ်ရေးဝန်ကြီးဌာနနဲ့ဗဟိုထောက်လိုင်းရေးအေဂျင်စီ CIA တို့ကိုဥဆောင်ဖို့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနေရွေးချယ်ထားသူတွေဟာသမ္မတအသစ်ဖြစ်လာမဲ့ထရမ့်နဲ့မတူပဲရုရှားအစိုးရကိုခက်တင်တင်ဆက်ဆံလိုတဲ့သဘောထားတွေကိုတာဝန်ခံအတိပြုဖို့ကြားနာတဲ့ကွန်ဂရက်လွှတ်တော်ရှေ့မှောက်မှာကြားသာပရင်းတွေကပြောကြားခဲ့ကြပါတယ်CIA ကိုဥဆောင်မှုရထားခံရတဲ့ Republican အောက်လွှတ်တော်အမတ် Mike Pompeo က2016ခုနှစ် American သမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံကနှောက်ယှက်ခဲ့တာဟာရုရှားအစိုးရရဲ့အစစ်မြင့်ခေါင်းဆောင်ပိုင်းကရန်လိုတဲ့လုပ်ရပ်ဖြစ်တယ်လို့ American အနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်သွားဖို့ကိုလည်းတောင်းဆိုခဲ့တာဖြစ်ပါတယ်။ American ရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကအင်တာနက်တိုက်ခိုက်မှုကြောင့် Trump နဲ့ထောက်လန်းရေးအတိုင်းဝိုင်းကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအထက်လွှတ်တော်ထောက်လန်းရေးဆိုင်ရာကော်မတီရှေ့မှောက်လွှတ်တော်အမတ် Pompeo ထွက်ဆိုခဲ့တာလည်းဖြစ်ပါတယ်။ Trump ကတော့ထောက်လန်းရေးအတိုင်းဝိုင်းကိုမကြာခဏဝေဖန်ပြောဆိုနေတာဖြစ်တယ်လို့ရုရှားအစိုးရနဲ့ပတ်သက်နေတယ်လို့ဆိုတဲ့အထောက်အထားတွေမပြနိုင်တဲ့ဆွဆွဲချက်သတင်းတွေကိုပေါက်ကြားခဲ့မှုမှာထောက်လန်းရေးအေဂျင်စီတွေတာဝန်ရှိတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းမှာအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က 台湾သမ္မတဆိုင်ဝမ်တယ်လီဖုန်းနဲ့ဆက်သွယ်မှုကိုလက်ခံပြောကြားခဲ့တယ်လို့ကွန်မြူနီပါတီဦးဆောင်တဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့ပတ်သက်ပြီး1989ခုနှစ်ကအမေရိကန်အစိုးရအတိမတ်ပြုကြံ့သုံးခဲ့တဲ့ One China တရုတ်နိုင်ငံနဲ့အဖြစ်သတ်မှတ်တဲ့မူဝါဒကိုဆက်လက်ပြီးကြံ့သုံးတယ်မတဲ့မိကွန်တွေထုတ်ခဲ့ပါတယ်။ဒီသတင်းပတ်ထဲမှာအမေရိကတိုက်အလဲပိုင်းနိုင်ငံများကိုအလဲရောက်လာတဲ့ဆိုင်ဟာတက်ကစ်ပြည်နယ်ဟျူစတန်မြို့မှာခေတ္တဝင်ရောက်တုန်းအမေရိကန်အထက်လွှတ်တော်မှတက်ခရုစ်နဲ့တက်ကစ်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော့တိုနဲ့ပါတွေ့ဆုံခဲ့တာပါ။စထရာဖော်ထောက်လိုင်းအဖွဲ့ကအရှေ့အာရှဆိုင်ရာဆန်းစစ်လေလာသူဂျွန်မင်းနစ်ကတော့အခုလိုတွေ့ဆုံမှုကထူးခြားစေတာမဟုတ်ဘဲသူ့ရဲ့အလဲပတ်ခီးစဉ်ကိုယ်တိုင်ကိုယ်ကထူးခြားမှုပြနေတယ်လို့ဒါအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးနဲ့ပတ်သက်ပြီးပြန်လည်သုံးသပ်နေကြချိန်မှာဘာမှတဲတဲကွဲကွဲမသိရသေးချိန်မှာအခုလိုလာရောက်တာမျိုးအနှောက်အယှက်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ဒါပေမဲ့လည်းမျိုးသားကျိုးစီးပွားဆိုင်ရာဌာနကာကွယ်လေးလာမှုအကြီးအကဲ Harry Kissinger ကတော့ဒီခီးစဉ်ကထရပ်နဲ့တခြား Republican Party ဝင်တွေနဲ့ဆက်ဆံရအောင်လုပ်တဲ့သဘောမျိုးတိတ်ကိုထူးခြားတဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်ပါတယ်
။ American တရားရေးဌာနကစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton တာဝန်ထမ်းဆောင်စဉ်ကိုပိုင်အီးမေးလ်စာပါအသုံးပြုမှုပေါ်စုံစမ်းစစ်ဆေးမှုကိုပြန်လည်သုံးသပ်သွားမယ်အကြောင်းကြားသပတေးနေ့မှာပြောဆိုလိုက်ပါတယ်။ဝန်ကြီးဟောင်း Clinton ရဲ့အီးမေးလ်ကိစ္စဟာပြီးခဲ့တဲ့နှစ်ထဲသူရှုံးနိုင်ခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွေစလုပ်ရှားမှုကာလမှာအငင်းပွားစရာဖြစ်ခဲ့ဆုံးကိစ္စတစ်ခုလည်းဖြစ်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ကြိုးပမ်းခဲ့သူလည်းဖြစ်2009ခုနှစ်ကနေ2013ခုနှစ်ထိအမေရိကန်ထိပ်တန်းသံတမန်တဦးလည်းဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ရဲ့အီးမေးလ်ကိစ္စအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey အနေနဲ့နှစ်နဲ့ချီဘလို့စုံစမ်းစစ်ဆေးခဲ့တယ်လဲဆိုတာကိုလေ့လာစစ်ဆေးမှာဖြစ်တဲ့အကြောင်းတရားရေးဌာနအရာရှိချုပ် Michael Horowitz ကပြောဆိုခဲ့ပါတယ် FBI ညွှန်ကြားရေးမှူးကိုမေးကတော့ဝင်းဂျီကလင်တန်အနေနဲ့ထိတ်တန့်လျှို့ဝှက်ချက်တွေကိုကိုပိုင်အီးမေးလ်စာပါနဲ့အသုံးပြုခဲ့တာဟာတိတ်ကိုနမောနမဲနိုင်လွန်းတယ်လို့ပြောဆိုခဲ့ပေမဲ့ရာဇဝတ်ကြောင်းအရအေးအေးယူနိုင်လောက်တဲ့အမှားမျိုးတော့မလုပ်ခဲ့ဘူးလို့ရွေးကောက်ပွဲမတိုင်ခင်၄ရက်အလိုမှာပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းနိုဝင်ဘာ၈ရက်ရွေးကောက်ပွဲနေ့မတိုင်ခင်ရက်ပိုင်းအလိုမှာပဲစုံစမ်းစစ်ဆေးမှုပြန်လုပ်ခဲ့ပြီးနှစ်ရက်အလိုကြတော့မှနောက်ထပ်အချက်လက်သစ်မတွေ့ရတဲ့အကြောင်းရွေးကောက်ပွဲဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုထပ်မံပြောဆိုခဲ့ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505ရုပ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။လွန်ခဲ့တဲ့နှစ်လလောက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်စခန်းတွေတိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာမွတ်စလင်6000ခန့်လောက်ထွက်ပြေးလာတယ်လို့ခန့်မှန်းနေကြပြီးဒီကိစ္စအတွက်စတင်ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်ဖွဲ့ကကျက်တဲ့ပရင်းနေမှာသဘောတူခဲ့တယ်လို့ Reuters သတင်းတပုတ်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရောမြန်မာဘက်ကပါလက်မခံကြတဲ့အတွက်နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံအစိုးရတို့ကြားအဆင်မပြေဖြစ်နေတာတွေကိုပြေလျော့စေဖို့အတွက်ရည်ရွယ်ပြီးမြန်မာနိုင်ငံတိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအထုကိုယ်စားလှယ်အဖွဲ့ကိုဆက်လွတ်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေကိုပြန်ပြီးခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုပို့တူဟုနေမှာပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဒေါ်ယေးစုကတော့ပထမဆုံးနိုင်ငံသားဟုတ်မဟုတ်စစ်ဆေးတာနဲ့အချက်လက်မှန်မှန်မှန်စစ်စစ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးနိုင်ငံခြားဆွေးနွေးမယ်လို့ပြောပါတယ်။တကယ်လို့သူတို့ဟာမြန်မာနိုင်ငံဘက်ကလူဖြစ်တာကိုတွေ့ရင်သူတို့ကိုတင့်တော်တဲ့အချိန်ပြန်ပြီးပို့မယ်လို့ပြောပါတယ်။အရင်တော့ကစစ်ဆင်မှုတွေအရမြန်မာနိုင်ငံကလာသူ2455ဦးပဲရှိတယ်လို့မြန်မာဘက်ကပြောပါတယ်။အခုဆွေးနွေးမှုကမကြသေးခင်ကမှမောင်တော်ဒေသတက်စခန့်တွေတိုက်ခိုက်ခံရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသူအရေးတွေကိုပဲဦးစားပေးဆွေးနွေးမှာဖြစ်ကြောင်းလည်းဒေါ်ဝေးစုကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ရှိနေထိုင်တဲ့ရိုဟင်ဂျာက9သိန်းလောက်ထိရှိနေတာဖြစ်ပြီးဒီကိစ္စကနှစ်နိုင်ငံကြားဆက်ဆံရေးမှာအဖို့ထစ်ဖြစ်နေတာမို့အခုလိုဆွေးနွေးဖို့အတွက်သဘောတူညီမှုရတာဟာထူးခြားတဲ့အမှတ်တမ်းတစ်ခုလည်းဖြစ်ပါတယ်။
မြန်မာနိုင်ငံမှာရက်သားအစိုးရတက်လာပြီးမဲ့လူခွင့်ရေးချုပ်ဖောက်မှုပြဿနာတွေရှိနေစေဖြစ်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာသစ်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေကြောင်းဒေသခံထောင်ထဲချီအိုးအိမ်ဆုံးခွာထွက်ပြေးကြရသလိုမတရားတပ်ဖြတ်တာနှိပ်စက်တာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်တာတွေအပါအဝင်ဆိုးဝါးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ကြောင်းပြောဆိုထားပါတယ်။အစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေတဲ့တစ်ချိန်တည်းမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတာကိုလည်းထောက်ပြထားပါတယ်။ရ ခိုင်ပြည်နယ်မောင်နှွမ်းမြို့နယ်ကနေကြားဆောင်တပ်ဖွဲ့ရဲစခန်းတွေကိုအောက်တိုဘာလ9ရက်နေ့ကရိုဟင်ဂျာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးအတွင်းမှာရိုဟင်ဂျာရွာသားတွေပေါ်ဆိုးဝါးတဲ့လူခွင့်ရေချုပ်ပေါက်မှုတွေရှိခဲ့တယ်လို့လည်းအစီရင်ခံစာကဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာလူခွင့်ရေလှုပ်ရှားမှုနောက်ဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းမြန်မာအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးအတွင်း2016အောက်တိုဘာလဆန်းကစလို့ရာနဲ့ချီတဲ့ရိုဟင်ဂျာတွေထိမ့်သိမ်းခံနေရတဲ့အပေါ်စိုးရိမ်ကြောင်းနဲ့ခြုံနှောင်ထားစဉ်စစ်စေးမင်းမြန်ရေးတည်ဆုံခဲ့ရသူတွေလည်းရှိတယ်လို့မနေ့ကြာသပတေးနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာကအတိအမှတ်ပြုထားတဲ့စံနှုန်းတွေနဲ့အညီအရေးယူဆောင်ရွက်ခြင်းမရှိဘဲဖမ်းဆီးခြုံနှောင်ထားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီကိစ္စတွေအတွက်လွတ်လပ်ပြီးဗလိုက်မှုကင်းတဲ့စုံစမ်းစစ်ဆေးအရေးယူမှုတွေလှုပ်ဆောင်ဖို့ကိုလည်းမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။
ဒါကတော့သတင်းတွေကိုဒေါက်ခင်မြတ်သက်နဲ့မနနာချန်တို့ကပြောပြခဲ့ပါပါရှင်။နောက်ပိုင်းမှာလည်းပဋိပက္ခတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ကကုန်းတွေတွေရဲ့အခြေအနေကိုပြောပြအောင်ပါပါ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါပါရှင်။American ဘ ਹੁ ထောင်လည်ရေးဌာန CIA အကြီးအကဲသည့်အဖြစ်ရွေးချယ်ထားတဲ့အောက်လွှတ်တော်အမတ် Mike Pompeo ကပြင်းထန်တဲ့နှင်းပတ်နှိပ်စက်မှုတွေကိုလုံးဝမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ American သမ္မတသစ်ဖြစ်လာတော့မယ် Donald Trump ကရွေးချယ်ထားတဲ့ Mr. Pompeo ကို CIA အကြီးအကဲခန့်အပ်သင့်မသင့်အထက်လွှတ်တော်ထောင်လည်ရေးကော်မတီကြားနာပွဲမှာလဲဒီရုရှားနိုင်ငံဘက်ကရန်လိုတဲ့လုပ်ရက်တွေအပါအဝင်အမေရိကန်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကို CIA ညွှန်ကြားရေးမှူးဖြစ်လာခဲ့ရင်သူဘလို့ကင်တွယ်မလဲဆိုတာကိုလည်းဖြေကြားခဲ့ပါတယ်။မဆုမျက်မွန်ကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်
။အထက်လွှတ်တော်ထောင်လိုင်းရေးကော်မတီကြားနာပွဲမှာ CIA ညွှန်ကြားရေးမှူးခန့်ဖို့ရာထားခံရတဲ့ Kansas ပြည်နယ်အောက်လွှတ်တော်အမတ် Mike Pompeo ကအမေရိကန်ပြည်ထောင်စုဟာလက်ရှိသမိုင်းမှာအခက်အခဲအရှုပ်ထွေးဆုံးစိန်ခေါ်မှုတွေကိုရင်ဆိုင်နေရတယ်လို့အထက်လွှတ်တော်ထောင်လှန်ရေးကော်မတီကြားနာပွဲမှာအခုလိုပြောကြားခဲ့ပါတယ်
။ ISIS remains a resilient movement that still controls major urban centers throughout the Middle East. We must ensure that they and those they inspire cannot
ရှေ့လပိုင်းဒေသတစ်လျှောက်ကအဓိကမြို့ပြကြီးတွေကို IS စစ်သွေးကြွားတွေကဆက်ပြီးကြမ်းကြမ်းခံထိန်းချုပ်ထားဆဲဖြစ်ပါတယ်။သူတို့နဲ့သူတို့ကိုအားကြသူတွေအနေနဲ့ဒီတဲ့ပို့ပြီးမချက်ထွင်နိုင်အောင်အပြစ်မဲ့တဲ့သူတွေကိုမဆက်ဖြတ်နိုင်အောင်ကျွန်တော်တို့အသေးချလုပ်ဖို့လိုပါတယ်။စီးရမှာဖြစ်နေတဲ့ပြစ်ပခတ်တွေကတော့21ရာစုမှာလူသားတွေအဆိုးရွားဆုံးခံစားနေရတဲ့ဘေးဆိုးကြီးဖြစ်ပါတယ်။ဒီစစ်ပွဲကြောင့်အဆုံးရောက်ကွာရနဲ့ဂိုင်းဂနာကွယ်ပြားမှုတွေမြင့်တက်လာခဲ့သလိုဒေသတစ်ခုလုံးကနေဥရောပကသာမကတကဘာလုံးအထိမတိမငင်းတွေဖြစ်အောင်ဖန်တီးနေပါတယ်။ထိုင်းလန်ကြောက်ရွံ့အောင်အဆိုးရကိုယ်တိုင်လုပ်နေတဲ့အထက်မှာအဆိုးဆုံးဖြစ်တဲ့အီရန်နိုင်ငံကလည်းအရှိလက်ပိုင်းဒေသဖြတ်လို့ဖြစ်စည်းလုပ်နေတာတွေ့ရပါတယ်။ရုရှားကတော့သူ့ရဲ့ရန်လိုတဲ့လူရက်ကိုပူပြီးရဲရဲတင်းတင်းလှုပ်လာပြီးယူကရိန်းကိုဝင်ကျူကျော်တယ်။ဥရောပကိုလည်းချင်းချောက်နေပြီး IS ကိုချေမှုနိုင်ဖို့အတွက်လုံးဝကူညီဆောင်ရွက်ခြင်းမရှိပါဘူး။တရုတ်နိုင်ငံကလည်းသူ့ရဲ့စီးရေးစီးပွားရေးချက်ထွင်နေပါတယ်။အရှိန်နဲ့တောင်အာရှပင်လယ်ထဲမှာနယ်မြေချက်ထွင်မှုတွေအွန်လိုင်းပေါ်မှာလှုပ်ရှားမှုတွေကတကက်တင်းမာမှုတွေကိုဖန်တီးနေပါတယ်။မြောက်ကိုရီးယားနိုင်ငံကလည်းသူ့ရဲ့နျူကလ িয়ার နဲ့ပက်ထရင်တက်မစ္စိုင်းဒုံးကြီးစွန့်ရီစွန့်ရီရှိမြင့်တင်နေပါတယ်။
အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့နေသူတွေ၊ရာဇဝတ်မှုကျူးလွန်သူတွေကိုဖော်ထုတ်တဲ့နေရာမျိုး၊လက်နက်မပြန့်ပွားအောင်ဆောင်ရွက်မှုမျိုး၊တိုက်ခိုက်မှုတွေကိုကြိုတင်ကာကွယ်တဲ့နေရာမျိုးတွေမှာထောက်လှမ်းရေးအချက်တွေဟာအရေးကြီးကြောင်းနဲ့အမေရိကန်လုံခြုံဖို့အတွက်နိုင်ငံခြားအစိုးရတွေရဲ့ထောက်လှမ်းရေးဆိုင်ရာအကူအညီတွေကလည်းအရေးကြီးတယ်လို့ Mr. Pompeo ကပြောကြားခဲ့ပါတယ်။ထောက်လှမ်းရေးအချက်တွေရရှိနိုင်ဖို့စစ်မြေပြင်လက်ဆွဲဥပဒေထဲမှာမပါတဲ့ပြင်းထန်တဲ့နည်းတွေသုံးပြီးတော့စစ်ကြောရေးလုပ်ဖို့တမရကအမိန့်ပေးလာခဲ့ရင်ရော CIA အနေနဲ့လိုက်နာမှာလားလို့ကြားနာပွဲမှာကယ်လီဖိုးနီးယားအထက်လွှတ်တော်အမတ် Dianne Feinstein ကမေးတဲ့အခါမှာ Mr. Pompeo က
Senator, absolutely not. Moreover, I can't imagine that I would be asked that by the president-elect or then president. But it's I'm very clear. I voted for the change that put the
လုံးဝမလိုက်နာနိုင်ပါဘူး။အဲ့ဒီချိန်မှာသမနာဖြစ်နေမဲ့သူကလည်းဒီလိုလှုပ်ခိုင်းလိမ့်မယ်လို့ကျွန်တော်တွေးကြည့်လို့မရပါဘူး။သေချာတာကတော့အောက်လွှတ်တော်အမတ်တယောက်အနေနဲ့စစ်မြေပြင်လက်ဆွဲဥပဒေကိုပြင်ဆင်ဖို့ကျွန်တော်ကိုယ်တိုင်မဲပေးထောက်ခံခဲ့တာပါ။အဲ့ဒီဥပဒေအကြောင်းကျွန်တော်ကောင်းကောင်းနားလည်ပါတယ်။တကယ်လို့ပြင်ဆင်မှုတွေလုပ်မယ်ဆိုရင်လည်းလုပ်ရမယ့်ဤအတိုင်းလွှတ်တော်ရဲ့ထောက်ခံမှုရမှသမနာလက်မှတ်ထိုးရမယ်ဆိုတာကိုကျွန်တော်ကောင်းကောင်းနားလည်သဘောပေါက်ပါတယ်။စစ်မြေပြင်လက်ဆွဲဥပဒေထဲမှာပါတဲ့အချက်တွေကိုအပြည့်အဝလေ့စားပါတယ်။ကာကွယ်ရေးဌာနထဲမှာရော CIA ထဲမှာပါနှင်းပတ်နှိမ့်ဆက်မှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေရှိတယ်ဆိုတာသံပြရှိကြမလို့ပါဘူး။ ကျွန်တော်အနေနဲ့ဥပဒေအတိုင်းအမြဲလိုက်နာမှာဖြစ်ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာအွန်လိုင်းကနေရုရှားဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့အချက်ကလည်းရှင်းပါတယ်လို့မစ္စတာပွန်ပီယိုကပြောပါတယ်။အမေရိကန်နိုင်ငံရဲ့လုံခြုံရေးကိုထိခိုက်နိုင်အောင်လို့ရုရှားကလုပ်နေတာတွေရပ်သွားအောင်ဘယ်လိုလုပ်မလဲလို့ကြားနာပွဲမှာအရီဇုန်းနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကမေးခဲ့တာမှာတော့ CIA အကြီးအကဲဖြစ်ရထားခံရသူမိုက်ပွန်ပီယိုက
But I can tell you it is going to require an incredibly robust American response, a response that is a security-related response, that is, we have to get better at defending against these, and then a response...
American in a thicko khaima piyadare tung piyam mu lupho luwa lai me. Lung nyong yi bai nang sainay tung piyam mu lupta nai du. Genaro ane nang kakwa yi bai ngu pubi American body le lu yam yu julon yadurri go tung piyam ha ba.ပဲလို့ပုံစံဘလောက်ပြင်းထန်တဲ့တွန့်ပြန်မှုမျိုးလုပ်မလဲဆိုတာကတော့ CIA ထောက်လှမ်းရေးတယောက်အနေနဲ့ကျွန်တော်မှလုပ်ပိုင်ခွင့်မရှိပါဘူး။လွှတ်တော်အမတ်တွေကဆုံးဖြတ်မှာပါ။ဒါပေမဲ့ဘယ်နေရာမှာဘာဖြစ်ခဲ့တယ်လဲဆိုတာကိုထက်ထက်ဝင်ဝင်နားလည်အောင်အချက်လက်တွေပေးဖို့ကကျွန်တော်ရဲ့အဓိကတာဝန်လို့ထင်ပါတယ
်။ CIA ထောက်လှမ်းရေးအကြီးအကဲဖြစ်ခန့်အပ်ဖို့ Donald Trump ရွေးချယ်ထားတဲ့အောက်လွှတ်တော်အမတ် Mike Pompeo ကအချက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးခန့်ဖို့ရထားခံရတဲ့ကျယ်လေးပွင့်ဗိုလ်ချုပ်ကြီးဟောင်း James Mattis ကိုလည်းခန့်အပ်သင့်မသင့်အခြားသောပြည်နေတော့ကပဲအထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီမှစစ်ဆေးချနာခဲ့ပါတယ်။ American လုံခြုံရေးအတွက်အဓိက NDA ရှိတဲ့စည်းရုံးမှာရုရှားကိုထည့်သွင်းထားကြောင်းနဲ့ရုရှားနဲ့ထိတွေ့ဆက်ဆံဖို့လိုလားကြောင်း Mr. Mattis ကကြားနာပွဲမှာပြောကြားသွားခဲ့ပါတယ်ရှင်
။မဆုမြတ်မှုပါရှင်။ဆက်လက်ပြီးတော့တူရကီနိုင်ငံမှာနှစ်တကူနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါ။ Istanbul မြို့ night club တစ်ခုတိုက်ခိုက်ခံရမှုမှာလူပေါင်း39ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမှာတပ်နဲ့သမားကလည်းထွက်ပြေးလွတ်မြောက်နေသေးတဲ့အပြင်တူရကီနိုင်ငံအပေါ် IS တွေရဲ့ချင်းချောက်မှုနဲ့ပတ်သက်လို့စိုးရိမ်မှုတွေကလည်းကြီးထွားလာနေပါတယ်။ Istanbul မြို့ကနေ VOA သတင်းတောက် Doring Jones သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြမှာပါရှင်။
တူရကီနိုင်ငံဟာဝမ်းနည်းကြေကွဲမှုတွေနဲ့ကြုံတွေ့ရတဲ့တိုင်းပြည်တစ်ခုအနေနဲ့စီးလုံးညီညွတ်မှုရှိရမယ့်အစားဒီဖြစ်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာလူမှုအတိုင်းအဝိုင်းကိုပိုလို့တောင်တွေးကွဲစရာဖြစ်ခဲ့ပါတယ်။အဲ့ဒီပြစ်ခတ်တိုက်ခိုက်မှုကိုထောက်ခံတဲ့အကြောင်းတွေကိုလူမှုကွန်ရက်ပေါ်မှာတွေ့နေရတယ်လို့အစ္စလာမ်တွေကိုစန့်ကျင်တဲ့သူတွေဟာထိုက်တန်တဲ့အကျိုးကိုပြန်ပြီးရခဲ့ကြတာပဲလို့လည်းဆိုကြပါတယ်။တူရကီနိုင်ငံဟာအရင်တုန်းကလိုတူရကီမဟုတ်တော့ဘဲဘာသာရေးကြောင့်အားလုံးကဒူးထောက်သွားစေရမယ့်အခြေအနေကိုပြသလိုက်တယ်ဆိုတာဒီတိုက်ခိုက်မှုကသတင်းစကားပါလိုက်ခြင်းပဲဖြစ်တယ်လို့ဘာသာရေးဆိုင်ရာကျွမ်းကျင်ပညာရှင်တူကဆိုပါတယ်။ဒီတိုက်ခိုက်မှုဟာစိုးရိမ်စရာဖြစ်နေတဲ့တင်းမာမှုအခြေအနေကိုပိုးပြီးဆိုးဝါးသွားစေတယ်လို့တူရကီနိုင်ငံဆိုင်ရာအရှေ့လေပိုင်းဒေတာကိုစောင့်ကြည့်လစ်လာရေးသားတင်ပြတဲ့ AI Monitor အဖွဲ့ရဲ့နိုင်ငံရေးဆောင်ပါရှင်ဆမ်မြဲဒေ့စ်ကပြောပါတယ်။
There were those who gloated over this attack, in fact, and who seemed to celebrate it rather than mark the tragedy that had happened in front of them.
This all goes back to the fact that the people who are in the country are in the country and they are in the country and they are in the country and they are in the country. They are all in the country and they are in the country and they are in the country.အစ္စလာမ်ဝါရီသမားတွေနဲ့နိုင်ငံရေးနဲ့ဘာသာရေးကိုမရောထွေးစေလိုတဲ့လူတွေကြားဖြစ်ခဲ့တဲ့ပြည်တွင်းစစ်အလို့ခေတ်ကာလကိုပြန်သွားနေပါတယ်။ကျွန်တော်တို့အစိုးရဟာဒီသဘောထားကွဲပြားမှုတွေကိုကျော်လွှားနိုင်အောင်တကယ်လို့ဆောင်နိုင်ခြင်းမရှိပဲအဲ့ဒီအချိန်တုန်းကအစိုးရနဲ့သမ္မတတို့ရဲ့ချင်းကပ်ပုံကင်တွယ်ဖြည့်ရှင်းသည့်တွေဟာတစည်းတစ်လုံးနဲ့ရှိရမယ့်အစားပိုလို့တောင်သဘောထားကွဲပြားမှုတွေဖြစ်ခဲ့ပါတယ်။
သွေးကွဲအောင်လှုပ်ဆော်ပေးတဲ့အကြောင်းအရာတွေလို့ပြောရမယ်လူမှုကွန်ရက်ပေါ်မှာဖော်ပြကြတဲ့အဲ့ဒီအကြောင်းအရာတွေကိုအရေးယူလှုပ်ဆောင်နေတယ်လို့တော့တာဝန်ရှိသူတွေကပြောပါတယ်စီးရီးယားစစ်အစိုးရကိုဖျောက်ချခြင်းနေတဲ့တူရကီနိုင်ငံအတွက်ဂျေဟဘာသာရေးစစ်ပွဲဆင်နွှဲဖို့အစွန်းရောက်အဖွဲ့တွေရဲ့တိုက်ခိုက်မှုဟာဒဇုံတရာတက်ရောက်မှုတွေရှိတယ်လို့မြင်တဲ့အတွက်အစ္စလာမစ်အယူဝါဒနဲ့အမြင့်တွဲနေတဲ့အစိုးရရောသမ္မတရောဟာဂျေဟဘာသာရေးစစ်ပွဲဆင်နွှဲဖို့အစွန်းရောက်အဖွဲ့တို့ရဲ့ချင်းချောက်မှုတွေကိုလစ်လျူရှုခဲ့ကြပါတယ်။ night club တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အစိုးရကအနေချင်းလောက်သာပြောဆိုခဲ့ပါတယ်။သူရဲ့အစိုးရဟာ IS တွေကိုမဖြိုခွင်းနိုင်ခဲ့ဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုလည်းသမ္မတရီဇစ်တာယီအာဒိုဝန်ကပယ်ချခဲ့တယ်လို့ IS တွေကိုတိုက်ခိုက်တဲ့နေရာမှာကဘာပေါ်မှာတူရကီလောက်ဘယ်သူမှတိုက်ခိုက်တာမရှိဘူးလို့လည်းပြောကြားခဲ့ပါတယ်။တူရကီနိုင်ငံဟာမကြုံစဘူး IS တွေရဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့အန်ကာရာအခြေစိုက်တူရကီဘာသာစကားနဲ့ယဉ်ကျေးမှုဆိုင်ရာလစ်လာတဲ့ 21st Century Turkey Institute အဖွဲ့ရဲ့အကြီးအကဲ Heldon Somerstar ကပြောပါတယ်
There is strong power base within Turkish society. Millions of people
တူရကီလူမှုအသိုင်းအဝိုင်းအတွင်းမှာအစွန်းရောက်အယူဝါဒကိုအခိုင်အမာလက်ခံထားရတဲ့လူတွေသန်းသန့်ချီရှိပါတယ် စစ်တမ်းကောက်ခံမှုတချို့မှာဆိုရင်ဥပမာအဖြစ်အမေရိကန်ပြည်ထောင်စုကသုရေသနဖြူအဖွဲ့ရဲ့စစ်တမ်းကောက်ယူမှုအရတူရကီလူဆိုင်ဝိုင်းအတွင်းမှာ IS ကိုလက်ခံတဲ့လူပေါင်း800ခန့်လုံးရှိတယ်လို့ဆိုပါတယ်။ဒါဟာတူရကီနိုင်ငံမှာ IS ကိုလက်ခံတဲ့လူ6သန်းလောက်ရှိတယ်ဆိုတဲ့သဘောဖြစ်ပါတယ်။တူရကီလူအဖွဲ့အစည်းမှာအစွန်ရောက်တဲ့ URR ရှိတဲ့အဖွဲ့တွေကိုတွေ့လာနေရပါတယ်။ရေဒီယိုနားထောင်ရင်ပဲဖြစ်ဖြစ်၊ရုပ်မြင်သံကြားကြည့်ရင်ပဲဖြစ်ဖြစ်ဒါမျိုးတွေတွေ့နေရပါတယ်
။တိုင်းပြည်တွင်းမှာ IS တွေကိုဖြိုခွင်းဖို့အစိုးရကကတိကဝတ်ပြုခဲ့ပြီးလူပေါင်းဒါဇင်နဲ့ချီဖမ်းဆီးထိန်းသိမ်းခဲ့ရပေမဲ့တိုက်ခိုက်မှုကျူးလွန်ခဲ့တဲ့တနတ်သမားကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။IS တွေကိုဖြိုခွင်းရမှာအားနည်းချက်တွေရှိနေတယ်လို့ဥရောပမှာရှိတဲ့ Carnegie Institute အပညာရှင်လေးလာသုံးသက်သူစင်နာဦးကကပြောပါတယ်ဂျီဟာဘာသာရေးစစ်ပွဲဆင်နွှဲဖို့အစွန်းရောက်အဖွဲ့ဟာသူတို့ကိုထောက်ခံတဲ့တူရကီလူမျိုးတွေကိုတူရကီနိုင်ငံကိုပဲပြစ်မှတ်ထားကြဖို့တောင်းဆိုနေချိန်မှာပဲတူရကီအစိုးရဟာဆီးရီးယားနိုင်ငံမှာရှိတဲ့ IS တွေကိုတိုက်ခိုက်ချေမှုန်းဖို့ပြင်ဆင်လှုပ်ဆောင်တဲ့အနေနဲ့တူရကီစစ်တပ်ကိုပြင်ဆင်တိုးချဲ့လှုပ်ဆောင်နေပါတယ်ရှင်
ရှားပါပါရှင်တောက်ကြနေနေခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ရှမ်းပြည်နယ်မြောက်ပိုင်းကသတင်းတွေကိုတင်ဆက်မှာပါရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့နားတဝိုက်မှာအစိုးရတပ်တွေကတအောင်းပလောင် TNL တပ်တွေကိုဇန်နဝါရီလ12ရက်ကြာသာပတိနေ့ညနေပိုင်းမှာလေကြောင်းကနေတိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်ပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းနန်းစံမြို့နားကဆန်ငံရွာအနီးဒေသမှာအစိုးရတပ်တွေက TNL တပ်တွေကိုရဟတ်ရင်နှစီနဲ့ကြာသာပတိညနေပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကပြောပါတယ်ဇန်နဝါရီ12ရက်နေ့ဟာ54နှစ်မြောက်တအောင်အမျိုးသားတော်လှန်ရေးနေ့အခမ်းအနားကျင်းပခဲ့ခြင်းနဲ့လဲတိုက်ဆိုင်နေပါတယ်အစိုးရတပ်ကလေကြောင်းထိုးစစ်ဆင်တိုက်ခိုက်မှုနဲ့ပတ်သက်လို့ TNL တပ်မှူးဘုံမှူးကြီးတာဖုံးကျော်ကအခုလိုပြောပါတယ်
ဒီနေ့တိုက်ပွဲတော်ပြင်းနေအခုကျွန်တော်တို့ husky နဲ့လာပြင်းနေတယ်ကျွန်တော်တို့ပွဲလုပ်တဲ့နေရာ husky နဲ့လာပြင်းနေတယ်ကျွန်တော်တို့ကတော်လိုင်းလေးအခမ်းအနားကျွန်တော်ကျင်းပတာပါကျွန်တော်တို့ဒီနမ်ဆာမြို့နယ်မန်တုံမြို့နယ်တခြားလုံးကိုလက်နက်ကြီးနဲ့တောက်လျှောက်ထုနေတယ်လက်နက်ကြီးတွေကဒီနေ့အတွင်းကိုလက်နက်ကြီးအလုံးတရာကျော်သွားပါပြီတိုက်ပွဲတွေကလည်းတော်တော်ပြင်းပါတယ်နမ်ဆာမြို့နယ်အနီးတစ်ဝိုက်ပြီးတော့နမ်ဆာမြို့နယ်ကဒီကျွန်တော်တို့ဟိုလာရွာတို့အပြီးတော့ဆန်ငန်းရွာတို့မှာတိုက်ပွဲတော်တော်ပြင်းပါလေ
ဒီရပိုင်းအတွင်းနမ်ဆန်နဲ့မိုင်တုံမြို့နယ်တဝိုက်က TNL တပ်တွေရှိနိုင်မဲ့နေရာတွေကိုအစိုးရတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ဘုံမူးကြီးတာဖုံးကျော်ကပြောပါတယ
်အခုကကျွန်တော်တို့တပ်ဖွဲ့တွေရှိမဲ့ထင်တဲ့နေရာတွေကိုမှန်းပြီးတော့မှမန်တုံမြို့ရဲ့နမ်ဆန်မြို့ရဲ့မှာတမရဲ့စကခရဲ့သူတို့အခြေချထားတဲ့နေရာနေ120မမနဲ့တောက်လျှောက်ပစ်နေပါတယ်ဒီအခုနေရ3ရက်ရှိသွားပါပြီပြီးတော့အခုဆိုရင်တော့လေကြောင်းအနေနဲ့ပြင့်နေပါတယ
်ဒီလိုတိုက်ပွဲပြင်းထန်နေတာကြောင့်နမ်ဆန်မြို့ကန်တွေစိုးရိမ်နေကြရတယ်လို့ဒေသခံဒေါခင်မြင့်စွေကပြောပါတယ
်ဒီ TNL ဖက်ကဒီနေ့ကသူ့ရဲ့ပွဲပေါ့လေဒါပေမဲ့အခုလေးတင်လေရင်နှစည်းနဲ့အဲ့လိုမျိုးတမတော်ဖက်ကပြစ်ကူတဲ့ဟာကိုဒီမှာကိုယ်တိုင်တော့လမ်းမြင်လိုက်တယ်အခုလေးတင်ပဲဒီမှာတော့အဲ့လိုအတန်နဲ့ကြတော့ဘဲမှမတော်ဘူးဖြစ်နေတာလေစိတ်မချမ်းမသာနဲ့အကုန်လုံးကြောက်ကြတာပဲလေTNL ဖက်ကဒီလိုမျိုးပွဲတွေလုပ်တော့သူလုပ်နေတဲ့အချိန်တော့တင်းမှဒီလိုတမတော်ဖက်ကဒီလိုမျိုးနှောက်ရက်လာပြီးတော့ဒီပွဲပြီးရင်စစ်ပွဲဒီထက်ပိုပြင်းထန်မှာပဲအဲ့လိုမျိုးစိုးရိမ်နေတာ။အော်ဒီလိုလိုသူကတော့အကုန်လုံးငြင်းချမ်းချင်တာတိုက်ပွဲတွေရက်စီချင်တာပေါ့
။ပြီးခဲ့တဲ့သတင်းဘက်ကဆားလို့ KIA ကချင်တပ်တွေ TNL တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာနေတာပါ။အစိုးရညီညာရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တပ်တွေကြားတွေ့ဆုံနိုင်ဖို့အခြေအနေအလှမ်းကွာဝေးနေသေးတယ်လို့ဘုံမူကြီးတာဖုံးကျော်ကပြောပါတယ
်။အခုကျွန်တော်တို့ကချင်ဖက်ရောကျွန်တော်တို့ဖက်ကရောအခုတောက်လျှောက်ထိုးစစ်တွေနဲ့ဆင်တယ်ကျွန်တော်တို့တပ်ဆိုရင်လည်းကျွန်တော်တပ်ရှိတဲ့နေရာရောမရှိတဲ့နေရာဦးတည်ပြီးတော့မှလက်နက်ကြီးတွေပစ်နေတယ်ဆိုတော့ဒါကမြန်မာတပ်မတော်ကသူကတကယ်ကိုငြိမ်းချမ်းခြင်းတဲ့သဘောထားအမှန်မရှိဘူးလို့ပဲကျွန်တော်ဒီလိုပဲသုံးတတ်ပါပဲ။ဒီမြောက်ပိုင်းမဟာမိတ်ဖက်ကတော့လေဖတ်ပေါင်းတွေ့နိုင်တယ်လို့ကျွန်တော်တို့ပြောထားတယ်ဒါပေမဲ့မြမအစိုးရဖက်ကတော့အခုတည်းကဘာမှတုံ့ပြန်မှုမရှိသေးပါဘူ
းမြောက်ပိုင်းမဟာမိတ်တွေမှာပါတဲ့ကချင်ကိုကန့်တအောင်းပလောင်နဲ့ရခိုင်တိုင်းသားတပ်တွေတဖွဲ့ချင်းနဲ့တွေ့ဆုံဆွေးနွေးလို့ကြောင်း2016နှစ်ကုန်ပိုင်းမှာအစိုးရညီညွတ်ရေးကော်မရှင်ကကမ်းလှမ်းခဲ့ပါတယ်မြောက်ပိုင်းမဟာမိတ်ဘက်ကတော့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ကိုတက်တည်ထားပြီးသူတို့လေးဘွဲ့နဲ့အစိုးရကိုယ်စားလှယ်တွေကြားတွေ့ဆုံလို့တယ်လို့သဘောထားထုတ်ပြန်ထားပါတယ်တမတော်ကကွေဦးစည်းချုပ်ရုံးရဲ့ဇန်နဝါရီလ12ရက်နေ့သတင်းထုတ်ပြန်ချက်ထဲမှာတော့နမ်ဆန်မြို့အနီးလုံညုံကြီးလုံနေတဲ့တမတော်စစ်ကြောင်းကိုဗိုလ်ထုနေမွန်းလွဲပိုင်းမှာ TNL တပ်တွေကမြတ်တောင်ရုဖျားကုန်းနဲ့အနီးတစ်ဝိုက်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့် လက်နက်ကြီးဘုံသီးပေါက်ကွဲပြီးဒေသခံအမျိုးသားနှစ်ဦးသေဆုံးကအမျိုးသား၅ဦးအမျိုးသမီး၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ဒီသတင်းနဲ့တဆက်သေးရှမ်းပြည်မြောက်ပိုင်းကကုံတယ်ရီရဲ့သတင်းကိုပြောပြမှာပါ။မူဆယ်ခရိုင်တိန်နီမြို့နယ်မှာရေဘူးဂိတ်အမြဲတမ်းစခန်းဖွင့်မဲ့အစီအစဉ်ကိုသူတို့ကန့်ကွက်တဲ့အကြောင်းဒေသခံကုံတယ်ရီကနိုင်ငံတော်အတိုင်ပင်ခံယုံထီတင်ပြထားပါတယ်။ကုံတယ်ရီဘာကြောင့်ကန့်ကွက်ကြသလဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ရေဘူးအမြဲတမ်းစစ်စစ်ရေဂိတ်ကိုပြန်လည်ဖွင့်လင်းဖို့မသင့်ကြောင်းကုန်တဲ့ကြီးတွေနေနဲ့ဒီကနေ့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကိုကန့်ကွက်စာတင်ထားတယ်လို့ခွာညိုတည်တည်ပွဲယုံပိုင်ရှင်ဆိုင်းခင်မောင်ကအခုလူပြောပါတယ်
။အဲ့ဒါကတော့ကုန်တယ်မှုအတားအဆီးတစ်ခုပေါ့နော်။ဒီကိတ်ကြီးကိုပြီးခဲ့တဲ့အစိုးရကလွတ်တော်ရဲ့သဘောတူချက်ယူပြီးတော့ပိတ်ထားတာ။ဒါကဘီဒူလူသူရဲ့လိုအပ်ချက်အရသူကပိတ်ထားလိုက်။ဒါပေမဲ့အခုပြီးခဲ့တဲ့ရက်ပိုင်းကပဲဒီမှာဒီကိတ်ခွင့်ရမယ့်အကြောင်းကိုတောက်ခွန်ဦးစီးဌာနကတာဝန်ရှိတဲ့လူတွေကလာပြီးအကြည့်ပေးရှင်းလင်းမဲ့ပုံစံလုပ်သွားတာလေ။ဒီကိတ်ကြီးလိုက်အဲ့ဒီလမ်းကြောပိတ်ဆို့မှုကပူဆိုးသွားမယ်။နံပါတ်2ကတော့ကုန်သွယ်မှုမှာအပူလာမှာလေနော်။ကိတ်မှာထိုင်ကြည့်ဆိုတာကြည့်ရတော့ဒေဝင်ကောက်ခံတဲ့ငွေကြေးတွေရောတရားမဝင်ကောက်ခံတဲ့ငွေကြေးတွေရောဒါရှိလာမှာပဲလေ။
ရည်ဘူးခိတ်ကလည်းတရားဥပဒေအရဂုံစီဝင်ထွက်မှုတွေကိုစစ်ဆေးထိန်းချောင်းတဲ့အပိုင်းကလည်းစတင်လှုပ်ဆောင်သွားမယ်လို့တိန့်နီရည်ဘူးခိတ်စခန်းတာဝန်ကြီးအကောက်ခွန်ဦးစည်းဌာနဒုတိယညွှန်ကြားရေးမှူးဦးသက်ထွန်းအောင်ကအခုလိုပြောပါရစေ။
ကျွန်တော်တို့တရားမဝင်ကုန်စည်ဖြည်းဖြည်းမှုတွေကိုထိန်းချုပ်ဖို့အတွက်ကိုကျွန်တော်တို့ကအဆင့်နေအဆင့်နေရှိပါတယ်ခင်ဗျာကျွန်တော်တို့အခုအဆင့်ကတော့လက်တလုံးလုပ်တဲ့အဆင့်မှာတကယ်ရည်ရှိမှာတော့ကျွန်တော်အဲ့ဒါဆိုင်လို့ခေါ်တဲ့ single stock inspection ကိုဟိုဘက်နိုင်ငံနဲ့ဒီဘက်နိုင်ငံကျွန်တော်တို့အတူထိုင်ပြီးတော့ဟိုဘက်ကဝင်တဲ့ကုန်စည်ဈေးတွေဒီဘက်ကုန်စည်ဈေးတွေလုပ်တဲ့ခါကျတော့စီးရင်မှာပဲမရှိနိုင်တော့ပါဘူးအဲ့ဒီအဲ့ဒါဆိုင်မလုပ်နိုင်သေးခင်ပရမတ်တစ်ချက်ပါကနောက်ပိုင်းကျရင်ကျွန်တော်တို့က containerization ပေါ့ container နဲ့ပိတ်ပြီးတော့ဥမာချက်ပေါ်နေမှာတော့ container မှာအကောက်ကိုစီးပြစ်မပြစ်ပဲစစ်ပြီးတော့သွားတဲ့လုပ်ငန်းရှင်တွေတအားတကယ်တမ်းကြာကနေရှင်မှာဒီတိုင်းပဲသွားမှာပါခင်ဗျအဲ့ဒီအားကြီးကိုသွားဖို့တော့လေကျွန်တော်တို့ကထိုင်းနဲ့တရုတ်နဲ့လာရောဆယ်ညီတိုင်းဘူးတွေလည်းလုပ်နေပါပြီဒါမျိုးမလုပ်နိုင်သေးခင်မှာကျွန်တော်တို့ကလက်တလောအောက်ရှင်တော့ချက်ပွင့်နေမှာပြန်ပြီးတော့တရားဝင်ကုန်စည်ကိုတွန့်မှုတွေကိုစစ်ဆေးထိန်းရောက်တဲ့အပိုင်းဆက်လုပ်မှာပါခင်ဗျ
လာရှုတင်နေကြရေဘူးကိတ်စစ်ဆေးရေးစခန်းတရားမဝင်ကုန်စည်တွေကိုအဓိကစစ်ဆေးဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတပ်စီရေးဖွဲ့၊မွေးစေဝါတပ်ဖွဲ့ပါဝင်ဌာနဆိုင်ရာဆက်သဖွဲ့ချထားသွားမယ်လို့ဒုတိယညွှန်ကြားရေးမှူးဦးသက်ထွန်းအောင်ကပြောပါရယ်။အခုလိုရေဘူးဂိတ်စစ်စေးရေးဂိတ်တခုထပ်မံဖွင့်လှစ်လာတဲ့ပုံမှာမူဆယ်မြို့ကားစရာသူဖြစ်တဲ့ဆိုင်းထွန်းအောင်ကအခုလိုပြောပါရယ်။
ကျောင်းဝင်ကတ္တကောင်တာဖီထင်းချုပ်တဲ့ဆိုချင်းတဲ့မောင်းထိုးပို့သွားလို့သက်သက်ပေးရမယ်ဂေတဂိတ်ထပ်ပို့လာလို့ပဲဒီစပါရယ်။ကုန်ကြမ်းလေးထွက်လာမှာပဲလေ။ဆောင်ရက်ဆောင်တိုင်းရဲ့အချိန်လေးကြံ့ကြမယ်။နောက်ဒီငွေကြေးတွေပို့ကုန်ကြမ်းစိတ်တွေထွက်လာမယ်။နောက်ဆုံးတော့အားရင်းစင်စင်ကတော့လူကြီးကြီးလည်းအချိန်ပိုင်းနေတာပါပေါ့။
ကုန်စည်တွေကိုမူဆယ်မြို့ထက်တရ9မိုင်ကုန်သွေးရေးဆုံမှာပရမဆုံးစီစစ်ခံရတယ်လို့မန္တလေးမြို့ဝင်16မိုင်မှာထပ်မံစီစစ်ခံရပါတယ်။အခုလိုရေဘူးဂိတ်တက်ကနေထပ်မံစစ်ဆေးခံရပြန်ရင်ဂုံစီစည်းစိမ်မှုတွေနှောက်နှေးကြံ့ကြာသွားမယ်လို့လဲဂုံတွေတွေကရှုမြင်နေကြပါတယ်စစ်ဆေးရေးဂိတ်တစ်ခုဖွင့်မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိဖို့လိုအပ်တယ်လို့ရှီပီတန်ဂုံစီပို့ဆောင်ရေးလက်ထောက်မန်နေဂျာအောင်စိုးမိုးကပြောပါတယ်
အဲ့ဒီပုံလေးပတ်စံကောက်ရင်ဟုတ်ပြီပတ်စံကောက်တာလည်းပုံမှန်မူတည်ပြီးတော့မှဒီလမ်းကျော်သွားတာလေးမှလမ်းနေပြေအောင်လမ်းနေသွားတာလေးကောင်းမအောင်ဟိုချက်ပြစ်မဖြစ်အောင်အဲ့လိုမျိုးကြီးကုစီဆောင်ရွက်ပေးမယ်ဆိုရင်တော့ပြူလိုပါတယ်ဗျအဲကျွန်တော်ဒီမှာဝီကြီးကောက်ကပြီးတော့မှဖိုက်ချောင်းဝင်မှုကြောင့်ခံမှုတွေမလုပ်ဘူးတော့ကုန်စည်ပို့ဆောင်ရေးတွေမှာအဲ့ဒါဒီခုဖွင့်တာတော့ဘာမှအကျိုးမရှိဘူးတော့ပြင်ပါရင်အဲ့ဒီနှစ်ခုပေါ့ဗျာ
အရင်စစ်ဆိုးရခက်ကလာရှုမြို့ဝင်ဝန်တင်တိုက်ရင်ဒီ AD ဂိတ်မှာဌာနပေါင်းစုံစစ်စည်ရေးဂိတ်ဖွင့်လှစ်ထားရမှာရင်ကျော်ပိတ်ဆို့မှုကြောင့်တိန်းနီမြို့ဝင်နန်းအွန်ဂိတ်ခေါ်ရေဘူးဂိတ်ကိုပြောင်းရွှေ့ခဲ့ပါတယ်အဲ့ဒီဂိတ်မှာလည်းရင်ကျော်ပိတ်ဆို့မှုတွေထပ်မံဖြစ်ပေါ်လာလို့ဓမ္မရဦးသိန်းစိန်ဆိုးရလက်ထက်မှာလွှတ်တော်သဘောတူညီချက်အရပိတ်ပင်ထားပြီးမူဆယ်ဝင်တရ9မှန်ဂုံတွေးရေးစုံဤစစ်စည်ရေးစခန်းကြီးတစ်ခုသာထရှိရာကနေအခုတစ်ပံရေဘူးဂိတ်ကိုပြန်လည်ဖွင့်လှစ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတောက်နိုင်ကွင်းအင်ကပြောပြသွားတာပါ။ကျမတို့မကြခင်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့တက်ကြီးရွယ်ဦးတွေမှာဖြစ်တတ်တဲ့ယောဂအကြောင်းကိုပြောပြမဲ့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါများသောအားဖြင့်တော့စတင်ကြတဲ့သူတွေက1500ခန့်လုံးလောက်ကတက်ကြီးရုပ်တွေစစ်တာများတယ်အဲ့တော့
ဒါကတော့တက်ကြီးရွယ်တွေမှာဖြစ်တတ်တဲ့ကိုကိုကိုတက်တည်တဲ့ယောဂအကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်နေတဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရမှာပါရှင်။
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက s h o w show ကပြပါ y o u r yoga သင်ဤ t r u e true ကအစစ်မှန် c l o u r s colors ကအယောင်လို့လုံးောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါလေ။စကိုက်ထွန်ရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်။ဒီသုံးဆင့်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ချူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပြည်내ပြည်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြတ်မှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေ့အကျင့်ကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်လို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နေစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှန်ပေါ်လာတာကိုဆလိုတာဖြစ်ပါတယ်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူများစုကရေးစားပွားတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ်တိုမှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တိုမှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင
်ဒေါ်လာရှင်များရှင်တိုင်းဒေသတွေရဲ့အပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေထိရောက်နေပါပြီလား။ ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေတယ်လဲဆိုတာတွေကိုတော့ FUA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ FUA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြွတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ FUA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ
။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောတာရှင်တွေရဲ့သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ပြမှာပါ။ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးတွေမှာဖြစ်တဲ့ကိုကိုကိုတက်တည်တဲ့ယောဂအကြောင်းနဲ့ဒါကိုဘလို့ကာကွယ်နိုင်တယ်လဲဆိုတာကိုဆွေးနွေးတင်ပြထားပါတယ်။တက်မတော်စေးတက်ကသူစိတ်ကျမ်းမှာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကူဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကနေပြီးတော့မေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมุขดร.ญาวินจ๋าครับเราတို့ဒီတက်ကြီးရွယ်ဟိုဒီမှာကိုကိုကိုတက်သေးကိုစူးစားတာတွေဖြစ်တဲ့အနေထားကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီ
းကိုကိုကိုစက်သေးဓာရီကတော့ဟိုမြန်မာနိုင်ငံမှာရေတို့မဟုတ်ပါဘူးတကဘာတော့မှာပဲဖြစ်တဲ့တော့ဖြစ်ကြတာပါပဲနိုင်ငံတကာမှာလည်းလေညသွားပြန်တော့တက်သေးကြတဲ့သူတွေတဲက1500ခန့်လုံးတော့ကတက်ကြီးရွယ်ဟိုဒီဖြစ်တာများတယ်အဲ့တော့အဲ့ဒီတဲကသတ်တည်မှုကြိုးစားတဲ့အခြေခံမှာတည်သွားတဲ့သူက2500ခန့်လောက်ကတည်သွားကြပြီးတော့900ခန့်လောက်ကတော့ကြိုးစားပြီးမဲ့အထမမြောက်ဘူးမတည်ဘူးဆိုတာမျိုးတွေတွေ့ရတတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီယောဂဖြစ်နှုန်းကတစုံတရာရှိနေပြီးတော့
ရှိနေတယ်ဟုတ်ကဲ့
ဒီသတ်တည်မှုကြိုးစားတဲ့အခြေခံတည်နှုန်းကလည်းတစုံတရာရှိတဲ့အခါကျတော့ဆရာကြီးဒီယောဂအဓိကဘာကြောင့်ဖြစ်ရတာလဲ
အဲ့တော့သတ်တည်ဓာရီရဲ့မှာကြံကြည့်တော့900ခန့်လောက်ကသတ်စုစိုက်ပေါ့လေဟိုတက်တည်ရင်အောင်မြင်သွားတဲ့အစ္စယောဂအကြောင်းတက်တည်တယ်ဆိုတာကိုသူကတွေ့ရတယ်ဒါပေမဲ့သုံးပုံနှစ်ပုံလောက်ကတော့တခြားစေယောဂဝေဒနာတွေလည်းရှိပါတယ်တက်တည်တဲ့နှုန်းကအသက်ကြီးကြီးလာရင်ပိုပြီးတော့တူးတက်လာတယ်ဆိုတာတွေ့ရဆိုညာလဲသိတ်ကြီးအရန်ကြီးသွားတဲ့ခါကျတော့လေနှုန်းကပြန်ပြီးတော့နည်းသွားတယ်တက်တည်တဲ့နှုန်းကပြောရမစရင်မိမတွေ့တဲ့အံဩတဲ့ကောင်ကယောက်ျားတွေမှာပိုများတယ်ဘာလို့ယောက်ျားတွေမှာပိုပြီးတော့ကြမ်းကြမ်းတန်းတန်းကြီးနေသတ်တည်တက်ကြတာရေအကျက်သုံးချွဲတာညားတာရေဒီကြောင့်သတ်တည်ဖို့စူးစားကြတယ်ဆိုတာသိရတယ်အဓိကတော့စိတ်တက်ကြလို့သတ်တည်တာပုံများတယ်ဒါပေမဲ့စိတ်တက်ကြလို့သတ်တည်တာလည်းမကောက်ဘူးလူချင်းတဲ့ပစ္စည်းကိုယ့်ရဲ့ဇနီးမယားတို့ဘာလို့ဆုံးချုံသွားတာတို့အမတ်တရားနေလေးတွေတို့ဘာလို့မှသတ်တည်တာရေဒီလိုစိတ်ကြယောဂအပြောက်သေးသေးပြီးထားတယ်ဆိုတော့လွတ်ထားရင်လည်းသတ်တည်ကြတာမျိုးတွေရှိတယ်နောက်ကြံတာတော့တို့နာတာရှိယောဂတွေကြောင့်ပေါ့လေခန္ဓာကိုယ်ယောဂတွေကြောင့်မခံနိုင်တော့မနာကျင်မှုမခံစားနိုင်လို့ဟလာအထီးကျန်ဖြစ်လို့မဟုတ်ဆိုးဖို့မဟုတ်ဆိုးမှအစသဖြင့်အထီးကျန်ဖြစ်နေလို့တယောက်တည်းခွဲနေကြလို့အဲဒီလိုလူတွေနဲ့အချက်ကလည်းတောက်ထားတယ်ဆိုရင်တော့အဲ့လိုလူမျိုးတွေကသက်တည်ဖို့အခွင့်အလမ်းပိုများတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလူတွေသက်တည်ရဖို့ဖြစ်ရခြင်းအကြောင်းရင်းတွေကိုတစုံတရာသိချတဲ့အတွက်ဆရာကြီ
းဟုတ်ကဲ့
ဒီကိုကိုကိုသက်တည်တာနေကာကွယ်နိုင်ဖို့အတွက်အရေးအကြီးဆုံးသတိပြုရမယ့်အချက်တွေဆိုဘယ်အချက်တွေရှိမလဲဆရာ
ဒီလူမျိုးသက်တည်ဖို့မဖြစ်အောင်ဆိုရင်ကျွန်တော်ဟိုစိတ်ညစ်တယ်သိကျင်တယ်လို့ညည်းတယ်ဆိုတဲ့အတန်ကြားရရင်ကိုပဲဒါတတိထားမယ်သက်သေခြင်းတယ်လို့ပြောတဲ့သူတွေတော်တော်များများတကယ်သက်သေတတ်ကြတယ်အောင်မြင်မြင်သက်သေတတ်ကြတယ်တစ်ခါသက်သေဖို့ကြိုးစားရင်လည်းနောက်ထပ်ပြီးတော့ခီရီအောင်နဲ့အောင်မြင်အောင်ကြိုးစားတတ်ကြတယ်ဆိုတော့အဲ့လိုမျိုးသိကျင်တယ်လို့ပြောတဲ့သူတွေနဲ့စိတ်ညစ်တယ်စိတ်ချုပ်တယ်စိတ်တတ်ကြတယ်ဆိုတာမျိုးတွေဖြစ်လာပြီးအသက်ကြီးပြီးတော့အပေါ်မဲ့နေတယ်အကြီးကျယ်နေတယ်ဆိုတဲ့သူမျိုးတွေဆိုရင်ကျွန်တော်တို့တတိထားရမယ်ဒီလိုဆိုင်ရမယ်နောက်တစ်ခုကသူတို့ရဲ့အဲ့လိုမျိုးပေါ့အမတ်တရားနေလေးတွေအိမ်မက်နေလေးတွေတို့ဘာလို့မှသတိထားရမှာဖြစ်လို့အဲစိတ်ကြယောဂရှိတယ်ဆိုရင်လည်းကျွန်တော်တို့သတိထားရမယ်ဟလာနာကျင်မှုဝေဒနာခံစားရတဲ့သူတွေမှာလည်းသတိထားတယ်လို့ကျွန်တော်တို့သတိထားရမယ်ဟိုယောဂဝေဒနာကိုပျောက်ကင်းအောင်ဆိုပြီးကျွန်တော်တို့ကုထားတယ်ဆိုရင်လည်းစိတ်ကြယောဂပျောက်စီးပေးထားလို့ဆိုပြီးတော့အဲကုနေတာပဲသက်တာနေတာပဲဆရာဝန်ကြီးကြည့်လိမ့်မယ်လို့တော့လို့မရဘူးသာဝန်ရှင်နဲ့မိသားစုကစနစ်ကျကြည့်ပေးဖို့လိုတယ်ပျောက်ပြီးတော့သေယုံတက်တာတို့ဘာလို့ကြည့်လဲဆိုရင်လည်းအဲ့ဒီသိက္ခာယောဂတွေကြောင့်သေယုံတက်ပြီးတော့သေယုံကဆင်းပြီးတော့အဲတပတ်နှစ်ပတ်အစမှာအယံတရိထားရတယ်အဲ့ဒီခေတ်ကညာနှုတ်တော်တော်များသတ်သိရကြတာက လို့မဟုတ်အဲ့လိုလူတွေဆိုရင်ပို့ပြီးတော့တင်ထားပါတယ
်ဟုတ်ကဲ့ဆရာကြီးတခြားဆရာကြီးဒီမဖြစ်ခင်မှာဂျူတင်တည်နိုင်မယ့်လက္ခဏာတွေရှိသေးလားဆရာ
တချို့ကတော့ပြောမစင်တကယ်သက်တည်တော့မယ်ဆိုပြီးတဲ့သူတွေကသူဘုရားဘာသာကြီးကိုယ်ကမှုလိုက်ပေါ့လေကျွန်တော်ဘုရားဘာသာဆိုင်ဆွဲတဲ့သူတွေကတော့တော်တော်များများတော့အခန်း905ကဘာလို့ဘာလို့ပြောကြတော့သက်တည်ဖို့နည်းနည်းခွင့်လန်းနေတာပေါ့တို့တော့တခြားဘာသာတွေမှာကျတော့အဲ့လိုမျိုးသွေးကောင်မရှိတဲ့သူတွေဘာသာကြီးရင်းမှုနဲ့ပတ်သက်ပြီးဒီလိုမျိုးမရှိတဲ့သူတွေကျတော့သက်တည်ဖို့ခွင့်လန်းများတယ်မသေးခင်မှာသူတို့ကမာဇရာရှိတာတွေမှာသွားတာတို့သူတို့ဖြစ်တင်တာတွေပြောသွားတာတို့ပြီးလို့ချင်းဒေတန်းစာလိုအမျိုးကြည့်တော့ကြတာတို့နော်ဘာဘာကြောင့်သတ်တည်ရပါလေဘာကြောင့်သတ်တည်ခြင်းပါလေဆိုတာသူကြီးတော်တော်ဒါမျိုးတွေလည်းတွေ့ရတယ်ပါလေနောက်တစ်ခုကသူကတိုက်နှုတ်ဆက်တာတွေပါလေရှိတဲ့ပြင်သူတို့ကူပေးတဲ့ဆရာဝန်တွေပါလေနည်းလည်းတွေ့သွားတတ်ကြတယ်တွေ့သွားပြီးတော့မှဟိုကျွန်တော်တို့တချို့လူတွေဆိုလို့ချင်းအဲ့လိုသက်သက်ရရနဲ့ပြင်ဆင်ပြီးတော့ကျတော့ဟိုတကယ်သေးတော့မယ်လို့ဆုံးဖြတ်ထားတဲ့သူတွေကျတော့အဲ့လိုမျိုးပြင်ဆင်ပြီးတော့ကျတော့ဟိုသတ်တည်တတ်ကြတာမျိုးတွေလည်းရှိတဲ့အတွက်ဒါလေးတွေသတိထားမှာပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာအခုလိုလက္ခဏာတွေပြလိုက်ပြီဆိုရင်အထူးသဖြင့်ဒီအစောဆုံးသိနိုင်တာကတော့မိသားစုအဖွဲ့ဝင်တွေဖြစ်နိုင်တယ်။နောက်ဆရာဝန်တွေနဲ့ပြနေလဲဆရာဝန်တွေသိနိုင်တဲ့အတွက
်ဟုတ်ပါတယ်ခင်ဗျာ
။အမြန်ဆုံးပြည့်စုံခုသမှုအတွက်ဆိုရင်ဆရာကြီ
းဟုတ်ကဲ့
ဘယ်အချက်တရားအရေးကြီးမလဲ
။အဲ့လိုမျိုးသွားသွားပြောနေနာကျင်မှုဝေဒနာခံစားရတဲ့သူတွေဆိုရင်လမနာမကျင်းအောင်စီးဝါးတွေစနစ်ကျပေးရမယ်ဆရာဝန်ကြီးတွေနဲ့လည်းကြပေးတာဖြစ်တယ်လို့အဖော်အင်းနဲ့လည်းစကားတွေပါပြီးပြောပြီးအားပေးတာသူတွေလုပ်ပေးရမယ်သောသောတည်းမဟုတ်ဘူးလို့မဟုတ်ဆုံးမလို့ကွဲကွာနေတာလို့တယောက်ထဲနေရတာလို့ဆိုတဲ့လူမျိုးတွေတယောက်ထဲနေတဲ့သူတွေအချက်ကလည်းတောက်တယ်ဆိုတဲ့သူတွေကြတော့အောင်မြင်တဲ့တိဘုခွန်းနဲ့ဆိုတော့ဒီလိုလူမျိုးတွေကတော့တဲကြီးတွေကိုစောင့်ရှောက်တဲ့ကြီးအားလူတွေမှာဝိုင်းပြီးတော့စောင့်ကြည့်တာမျိုးတွေလုပ်ပေးတင်တာပေါ့မိသားစုတွေရှိတဲ့သူတွေကတော့မိသားစုတွေကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဝေဒနာရုပ်ပိုင်းဆိုင်ရာနာတာကြီးဝေဒနာတွေချင်းအဲ့ဒီချက်အဝစနစ်တကျလည်းကုသပေးတာဖြစ်သလိုသူတို့ရဲ့ကူးဝင်ရာဘာသာလိုက်ဘာသာရေးနည်းလေးနဲ့လည်းပြင်အောင်အဲ့ဒီတော့ကိုကြီးတော့ပြန်ပြရမယ်။ကြောက်တဲ့မထားဘဲနဲ့စကားပြောဖို့လေးနဲ့နေပြီးတော့ကြည့်ရမ်းစောင့်ကြည့်နေတယ်ဆိုရင်တော့အဲဆက်သေးဖို့အခွင့်အလမ်းနည်းအောင်ကိုပြေးနိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီတက်ကြီးရွယ်ဦးတွေမှာမိမိကိုယ်ကိုသက်သေနိုင်လောက်အောင်ဖြစ်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်တွေရော
။ဒီတက်ကြီးရွယ်ဦးတွေမှာသွားသွားပြောသလိုပါပဲ။ဟိုစိတ်ဓာတ်ကျတယ်စိတ်ဓာတ်ကျပြီးတော့သေခြင်းနဲ့ဆိုတာတွေရပဲပုံများတာရပါတယ်ဒီရွယ်မှာတော့အဲ့ဒါစိတ်ဓာတ်ယောဂါကြောင့်အဲ့ဒီကျင်းသောသောပြောတဲ့အလားနာတာရှိယောဂါတွေသက်သေးကြီးပြီဆိုတော့လည်းနှလုံးယောဂါတွေရောစီတူတွေရောတွေးတူတွေရောမျိုးစုံကဖြစ်ကြတာဟုတ်နောက်နာကျင်မှုကြီးကျယ်ခံစားရတာတွေကလည်းရှိပြီးတော့ဤကြံဆန်တဲ့သူတွေမှာတက်ပြီးတတ်တာဆိုတော့အဲကျွန်တော်တို့မိသားစုတွေအနေနဲ့ပြင်ဉာဏာယူရရနဲ့အဖို့အနေနဲ့သူတို့ရင်ဖွင့်ကြကြရရင်ဖွင့်လို့ရအောင်ပြောကြကြရပြောလို့ဆိုလို့ရအောင်အတူတူနေပေးမယ်ဝိုင်းဝန်းပြီးတော့ဘာသာရေးလုတ်ကင်တာလေးတွေနဲ့အလားမိသားစုနဲ့ပြောပြချင်းနေလို့ရအောင်လေးဒီစီစဉ်ပေးမယ်ဆိုရင်တော့အများကြီးအထောက်အကူပြုပါမယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တောင်းကြနေနေတဲ့ခင်ဗျာ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုလိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြတဲ့တိုင်းရင်သတင်းလွှာကိုနားဆင်ရမှာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကွန်ပျူတာတက်ကူကြောင့်သားမောက်ကွန်ဆိုင်အောင်ကိုတနက်နေ့ပြစ်တက်ခဲ့တဲ့မြမတက်မတော်သားကိုမြစ်ချနာတရားရုံးကနေထောင်တန်းနဲ့အလုကျန်နှစ်နှစ်ချမှတ်လိုက်ပါတယ်။တနင်္လာရီတိုင်းရေဖြူမြို့နယ်တဲချောင်းများမှာဝန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ပြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့တယ်ဆိုတာနဲ့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KNU တို့ကြားကစစ်ရေးတင်းမာမှုတွေအတွင်းဇိုင်းအောင်ဒုက္ခသည်စခန်းကစစ်ပေးဆောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတရင်တွေကိုဆိုင်မင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မြစ်ကျနာကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကို
တနက်ပြတ်တက်ခဲ့တဲ့မြမတမတော်ကတတ်သားမောင်မောင်ကိုမြစ်ချီနာတရားရုံးကနေဇန်နဝါရီလ4ရက်နေ့မှာထောင်ဒဏ်နဲ့အလုတ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်အခုလိုစီရင်မှုအပေါ်မှာမိသားစုဝင်တွေနဲ့ကချင်တရားရေးဆိုင်ရာအတိုင်းဝန်းတွေကတော့လူသက်မှုရဲ့ပြစ်ဒဏ်ဟာ9နှစ်ထက်မနည်းဖြစ်သင့်ပြီးပြစ်ဒဏ်နှစ်နှစ်ချမှတ်တဲ့အပေါ်မကြေမနက်ဖြစ်နေတယ်လို့လည်းသိရပါတယ်ဒီအမှုကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလူသေးမှုပုံမှ304ကကြီအရာဆွဲချက်တင်အရေးယူခဲ့တာဖြစ်ပြီးတရားခံကိုလည်းတပ်မတော်ကနေအပြေးပိုင်ထုတ်ပယ်ခဲ့ပါတယ်။အသက်19နှစ်အရွယ်ကွန်ပျူတာတက္ကသိုလ်တောင်သားမောင်ကွန်ဆန်းအောင်ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောင်တပ်မတော်ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတပ်929ကစစ်သားမောင်မောင်နဲ့ဒုတက်ချက်နိုင်ဟီခင်တန်းတို့ကနေလက်နက်လူရက်တဲဆိုပြီးပြီးခဲ့တဲ့နှစ်ဇွန်လ20ရက်နေ့ညမှာပြစ်တက်ခဲ့ပါတယ်
။မွန်ပြည်တပ်ပါတီအခြေချလှုပ်ရှားနေတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်တဲချောင်းဖျားမှာကရင်မြို့သားစီယုံ KNU နဲ့မွန်ပြည်တပ်ပါတီတို့စနေဝိုင်လ17ရက်နေ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့ကြပါတယ်။ KNU ဘက်ကနေမွန်ပြည်တပ်ပါတီတပ်စခန်းကိုလက်နက်ကြီးတွေနဲ့စတင်ပြစ်ခတ်ခဲ့တယ်လို့မွန်ပြည်တပ်ခရိုင်ကော်မတီဝင်တဦးကပြောပါတယ်။နေချင်းပြစ်ခတ်တိုက်ခိုက်မှုအတွင်းမွန်ပြည်တပ်ပါတီဘက်ကသက်သား3ဦးတန်ရာရရှိခဲ့တယ်လို့ခရိုင်ကော်မတီဝင်တဦးကပြောပါတယ်။ထဝယ်ခရိုင်ရေဖြူမြို့နယ်အတွင်းဒေသတချို့ဟာမွန်ပြည်တပ်ပါတီနဲ့ KNU အကြမ်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားဖွယ်ရာဖြစ်နေတာပါ။မွန်ပြည်တပ်ပါတီနဲ့ KNU တို့ဟာ1948ခုနှစ်ကနေမြေငင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးစစ်ဆင်ညှိနှိုင်းမှုအရစစ်ရေးပြဿနာပြေလည်သွားခဲ့တာ28နှစ်နီးပါးရှိခဲ့ရာကနေ2016ခုနှစ်စက်တင်ဘာလ10ရက်နေ့ကစပြီးနေမြေငင်းပွားမှုနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပါတယ်
။ရခိုင်အမျိုးသားပါတီ ANP က ALD ပါတီဝင်ဟောင်းတွေပါတီအသစ်တစ်ခုထူထောင်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းမှာရွေးကောက်ပွဲကော်မရှင်ထံမှတ်ပုံတင်သွင်းဖို့စီစဉ်နေပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့မှာအခုလ9ရက်နေ့ကနေ10ရက်နေ့အထိ2ရက်ကြာပြုလုပ်ခဲ့တဲ့ ALD ပါတီဝင်ဟောင်းတွေတွေ့ဆုံတဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဥဆောင်ကော်မတီတူဖြစ်သူဦးမျိုးကျော်ကပြောပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ကိုရခိုင်ပြည်သူတွေတောင်းဆိုမှုနဲ့2015ရွေးကောက်ပွဲမတိုင်မီပူပေါင်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ပါတီနှစ်ခုကိုပေါင်းစည်းပြီးနောက်ပါတီခေါင်းဆောင်ပိုင်းမှာသဘောထားမတူညီမှုတွေနဲ့ပါတီရင်းပြဿနာတွေကြောင့် ALD ပါတီဘက်ကခေါင်းဆောင်အများစု ANP ကထုတ်ပယ်ခံခဲ့ရပြီးနောက်မှာအခုလိုပါတီတစ်တခုထူထောင်ဖို့ဖြစ်ပေါ်လာတာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခန့်ကျိုင်းတောင်မြို့မှာပျက်စီးနေတဲ့တဘာဝပတ်ဝန်းကျင်နဲ့ပြုံးတီးနေတဲ့တစ်တောတွေကိုကာကွယ်ထိန်းသိမ်းဖို့အတွက်ရည်ရွယ်ပြီးဒေသတွင်းရှမ်းလူငယ်နေရာကျော်တို့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။စန္ဒမလာရှိရနေ့ကကျိုင်းတောင်မြို့ရက်ွက်တစ်ကူမုံရွာကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ရမှာတစ်ပင်တွေစိုက်ပျိုးတွားဖို့လူငယ်တွေကိုအသိပညာပေးတွားဖို့စတာတွေလှုပ်ဆောင်တွားမယ်လို့လူငယ်ခေါင်းဆောင်ဆိုင်စင်လန်းကပြောပါတယ်။ကျင်းတောင်မြို့ဟာမြန်မာနိုင်ငံတွင်မြင့်ဆုံးရစ်တစ်ခုနဲ့အကြီးမားဆုံးရာလက်စစ်ထုတ်လုပ်တဲ့ဒေတာဖြစ်တဲ့အပြင်ရှမ်းပြည်နယ်ထဲမှာတောတောင်ထူထပ်ဆုံးကျွန်းတစ်အပေါ်များဆုံးဒေတာဖြစ်ပြီးစစ်ဆိုးရာလက်ထက်က True Trading အပါအဝင်ကုမ္ပဏီကြီးတွေ B2C ပိုင်ဆိုင်တဲ့ကုမ္ပဏီတွေကျွန်းတစ်နဲ့တစ်မာတွေခုတ်ယူရောင်းချမှုကြောင့်တစ်တော်ပြုံးတိမှုတွေဖြစ်ပေါ်ခဲ့တယ်လို့ကျင်းတောင်မြို့တဘာဝပတ်ဝန်းကျင်မြေနိုးသူများကပြောပါတယ်
ချင်းပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဟွန်းခန်ဟာရင်မတော်တဆဖြစ်မှုကြောင့်ဇန်နဝါရီလ6ရက်နေ့နံနက်ပိုင်းမှာမင်းတပ်မြို့ပြည်သူ့စေယုံမှကွယ်လွန်သွားခဲ့ပါတယ်။အသက်38နှစ်အရွယ်ဦးဟွန်းခန်ဟာဇန်နဝါရီလ5ရက်နေ့ညနေပိုင်းမတူပြည်မြို့မှာသူစီးနှင်းလာတဲ့မော်တော်ဆိုင်ကယ်အတိုက်ခံရမှုကြောင့်ဦးခေါင်းမှာပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးညတွင်ချင်းမန္တလေးပြည်သူ့စေယုံကြီးကိုပို့ဆောင်ဖို့ထွက်ခွာလာစဉ်မင်းတပ်မြို့ပြည်သူ့စေယုံအရောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးဟွန်းခန်ဟာ2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစားပြုအနေနဲ့မတူပြည်မြို့ပြည်နယ်လွတ်တော်မဲဆန္ဒနေမြေအမှတ်တကနေဝင်ရောက်ရှင်ပြန်အနိုင်ရရှိခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ကချင်လုံးလိုက်ရေးတက်မတော် KYR တို့ကြားကစစ်ရေးတင်းမာမှုအတွင်းဒုက္ခသည်စခန်းနီးပစ်ခတ်လာတဲ့လက်နက်ကြီးတွေကြောင့်ဒုက္ခသည်တွေထပ်ဆင့်ထွက်ပြေးနေကြရပြန်ပါတယ်တရုတ်နယ်စပ်ဝိုင်းမော်မြို့နယ်ဇိုင်းအောင်စစ်ပီးဒုက္ခသည်တွေအခြေအနေအခက်အခဲတွေကိုဆမ်ကနေစူးစီးထားပြီးတော့နူးပန်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်
ဝိုင်းမော်မြို့နယ်အတွင်းမြမတမတော်နဲ့ကချင်လူလတ်ရဲတမတော်ခင်အေရီတိုက်ပွဲဖြစ်ပွားခဲ့ခြင်းဇိုင်းအောင်မွန်ကစုစစ်ပြေဒုက္ခသည်ဖက်မှာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေစခန်းကနေထပ်ခါထွက်ပြေးတိမ်းရှောင်နေရတာ၃ချိန်ရှိသွားပြီဖြစ်ပါတယ်စစ်ဘေးရှောင်တွေအနေနဲ့လက်ရှိအချိန်မှာတရုတ်မြန်မာနယ်စပ်မြန်မာဖက်ချမ်းမှာပဲတိမ်းရှောင်နေရတယ်လို့မကားရံစစ်ပြေဒုက္ခသည်တူဦးကပြောပါတယ
်အခုလိုဆိုရင်ကျွန်တော်ကမြန်မာကဘယ်အောင်လဲစစ်ပြေဒုက္ခတွေပဲမင်းကစကြတဲ့အိမ်ကဒီစကြတဲ့အခါရတယ်အစိုးရဒီနဲ့စစ်တရားရမယ်ပြန်မောင်းချင်နေတော့ကြားရအဲလိုဆိုရင်ကျွန်တော်ဒီငါကချင်းစစ်ပြေအဲ့ဒါကမှမလို့ပြောရတယ်ခုအလိုရတော့တောင်းတဲ့မှာအလုံးကိုပြည်လာအဲ့ဒါနေရာနေရာမှာပြောင်းနေတာပဲ
ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေဇိုင်းအောင်မွန်ကစုစခန်းကိုလက်နက်ကြီး5ချိန်ကျခဲ့လို့နေဆက်တပတ်ချောင်းပေးတလျှောက်တစ်တော်တွေမှာတိမ်းရှောင်နေရမှာဇန်နဝါရီလ10ရက်နေ့ကတိုက်ပွဲပြင်းထန်စွာထပ်မံဖြစ်ပွားလာတာကြောင့်တရုတ်ဖက်ချမ်းပြေးဝင်လာခြင်းတရုတ်လုံခြုံရေးတပ်များစီတားခဲ့တယ်လို့ဆိုပါတယ်အလွန်အေးခဲပြီးကြမ်းတမ်းလာတဲ့ရာသီဥတုကြောင့်တောတောင်ကြားခိုလုံစရာနေရာမဲ့ဖြစ်နေတဲ့ဒုက္ခသည်တွေ3000ကျော်ရှိပြီးအစားအသောက်အတွက်ခက်ခဲနေသလိုကျန်းမာရေးအတွက်စိုးရိမ်စရာရှိနေတယ်လို့စစ်ပြေးဒုက္ခသည်ကူညီရေးအဖွဲ့ကဥက္ကုမရှာအောင်ကပြောပါတယ
်အသက်ကြီးတဲ့ကလေးသူငယ်တွေအားပါတယ်ဆိုတော့သူတို့ရဲ့ဘီကင်းလုံချုံရေးအရင်ဒီကြီးရဲ့ပြင်တချို့ကြတော့တောက်လျှောက်ထွက်ပြေးရတဲ့အနေအထားမှာရှိတော့ကျမရင်းနဲ့ပတ်သက်ရတဲ့တော်စိုးရင်ရတဲ့အနေအထားမှာရှိတယ်တချို့ကြတော့ဒီအတွင်းတိုးတော့ပေါ့နော်အဲစိုးရင်ရတဲ့အနေအထားမှာရှိရပေါ့နော
်ဒီလိုဒုက္ခတဲ့အရေးဖြစ်ရှင်းနိုင်ဖို့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ရှိဖြစ်ပျက်နေတဲ့ပဋိပက္ခတွေအမြန်ချုပ်ငင်းဖို့ပြစ်ခတ်တိုက်ခိုက်မှုတွေအမြန်ရက်စဲဖို့လိုအပ်ကြောင်းဥက္ကမရှာအောင်ကပြောပါတယ်ကချင်ပြည်နယ်တွင်မြမတပ်မတော်နဲ့ကချင်လူလက်ရဲတပ်မတော် KNA တို့ဟာ2012ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားနေတာဖြစ်ပြီး NLD အစိုးရတဲ့လက်ထက်မှာဒီပြဿနာတွေကိုပြင်လဲအောင်ညှိနှိုင်းဖြေရှင်းနိုင်မယ်လို့ကချင်လူထုကယုံကြည်မျှော်လင့်ထားတာဖြစ်ပေမဲ့လက်ရှိစစ်ရေးအခြေအနေဟာပုံမှန်ဆိုးဝါးလာတဲ့အခြေအနေမှာပဲရှိနေတာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ခရိုင်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာတခြားဒေသကနေလာပြီးတာဝန်ထမ်းဆောင်နေတဲ့မူလရမ်းပြကျောင်းဆရာမ200နီးပါးကိုမိမိဒေသအတွင်းပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့ပညာရေးဌာနကမကြသေးမီကညွှန်ကြားခဲ့ပါတယ်။မောင်နှုတ်ခရိုင်အတွင်းမှာဘလို့စိုးရိမ်မှုတွေရှိနေပြီးပညာရေးအတွက်ဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာကိုမောင်အေးကနေခုလိုစူးစီးထားပါတယ်။
ရခိုင်ပြည်နယ်မောက်တော်မြို့နယ်ကကျောက်ဆရာမတွေကိုပျောက်ရွှေ့တာဝန်ထမ်းဆောင်ခိုက်တာကတော့မတူညီတဲ့အခက်အခဲတွေကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်ပညာရေးညွှန်ကြားရေးမှူးဦးအောင်ကျော်ထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။မင်းကလေးတွေဟာမထမ်းဆောင်လို့တဲ့အတွက်ကိုယ့်ရဲ့ကုဋေတာကိုပျောက်ရွှေ့လိုက်တယ်။အခက်အခဲအားလုံးကိုတခါတည်းပြောဖို့ပဲရမှာလဲ။တယောက်တလေထမင်းဟင်းချက်စားဖို့အခက်အခဲ၊တယောက်တလေကြတော့နေဖို့အိမ်အခက်အခဲ၊တယောက်တလေလမ်းပန်းဆက်တွယ်ရေးအခက်အခဲတယောက်တလီတွေကြတော့လုံချုံရေးအခက်အခဲရေးအခက်အခဲမျိုးမျိုးရှိကြပါတယ်
။အဲ့ဒီညွှန်ကြားချက်အရမောက်တော်မြို့နယ်ကမူလာတန်းပြကျောက်ဆရာမ200နိမ့်ပါကမိမိဒေသတွေမှာပျောက်ရွှေ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးလိုက်လဲသောတဲ့နေရာတွေနဲ့လိုအပ်နေတဲ့နေရာတွေမှာအမျိုးသားကျောက်ဆရာ900နိမ့်ပါကိုအစားထိုးသွားမှာဖြစ်တယ်လို့ပြည်နယ်ပညာရေးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။လုံချုံရေးအနေထားအရကလေးတွေကြောက်မတရတဲ့အတွက်မိဖတွေစိုးရိမ်နေကြတယ်လို့မောက်တော်မြို့နယ်မြောက်ပိုင်းမင်းကြီးရွာသားကိုမောက်သိန်းထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။ကျွန်တော်တို့မှာရရေခါ
ကျွန်တော်တို့ရွာမှာရေခင်းဖြစ်ကြတဲ့က3ရက်လောက်ရွာကကျောင်းဆရာသူဖွေခဲ့တယ်။အဲ့ဒီနောက်ဒီဇင်ဘာကျောင်းမရက်ဆိုပြီးတော့ပိတ်ထားတာအခုထိပါပဲ
။မော်တော်ခရိုင်အတွင်းမှာနေချာဆုံးစခန်းတွေတိုက်ခိုက်ခံရပြီးနောက်စာတန်ကျောင်းအလုံးကိုလုံချုံရဲရပိတ်ထားခဲ့ပြီးမြို့အမျိုးသားတွေနေထိုင်တဲ့တရင်ကျေးရွာမှာတော့ဆရာတွေမရောက်သေးတဲ့အတွက်ရွာကငှားထားတဲ့ကျောင်းဆရာနဲ့ကျောက်ဖွင့်နေပြီဖြစ်တယ်လို့အဲ့ဒီရွာသူတို့ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
ဒီတရင်ရွာမှာတော့မရောက်သေးဘူးဒီရွာမှာကစာတင်နေရတယ်ရွာကငှားထားတဲ့ဆရာနဲ့ပေါ့ဒီကနေ့ဆရာမတယောက်ရောက်လာတဲ့ကြောက်တော်က
မြို့နဲ့အလှမ်းဝေးပြီးလုံချုံရေးအရာစိတ်မချရသေးတဲ့နေဆက်အနေကကြေးရွာတော်မြတ်မြတ်မှာတော့အခုအချိန်ထိပြုတ်ရှိသွားတဲ့ဆရာမတွေနေရာမှာအစားထိုးကြောက်ဆရာတွေမရောက်သေးသလိုဒေသလုံချုံရေးအရာကြေးရွာသားတွေလည်းရွာပြင်ကိုထွက်လို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မီဂျီနာကွန်ပျူတာတက္ကသိုလ်ကျောင်းသားမွန်ကွန်ဆိုင်အောင်ကိုတနက်နဲ့ပြစ်တက်ခဲ့တဲ့မြမတက်မတော်ကတက်သားမောင်မောင်ကိုမီဂျီနာတရားရုံးကနေထောင်တန်းတဲ့အလုပ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်။
တော်ရရှိလို့ခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။တောက်ချန်နေနေခင်းတိုင်းထုတ်လွှင့်နေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့ည VOA မြန်မာပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။တော်ရရှိမြခင်ဗျာ။လေဘနွန်ပါလီမန်ကဝန်ကြီးချုပ်ဆတ်ဟာရီရီခေါင်းဆောင်နဲ့အမျိုးသားညီညွတ်ရေးအစိုးရကိုယုံကြည်မှုရှိကြောင်းတညီတညွတ်ထဲမဲပေးပြီးတော့အတည်ပြုခဲ့ကြပါတယ်။အစိုးရအဖွဲ့အစ်မှာအဖွဲ့ဝင်30ပါဝင်ပြီးတော့အများစုကနိုင်ငံရေးအဖွဲ့အစည်းတွေကဖြစ်ပါတယ်။အစိုးရဒီကိုတမရရွေးချယ်ပွဲအပြီး2လအကြာဒီဇင်ဘာလထဲမှာကြေညာခဲ့တာပါ။အိနီဂျင်စီးရီးယားနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကြောတန်းပြည်ကိုထိခိုက်မှုမရှိစေရအောင်ကာကွယ်တားဆီးရေးဟာသူ့ရဲ့ပထမဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့တမရဟာရီရီကကတိပြုခဲ့ပါတယ်။လဘနွန်နိုင်ငံမှာအစိုးရတည်ဖွဲ့စည်းတီထောင်ခဲ့တဲ့အပေါ်ကြိုဆိုကြောင်းလဘနွန်နိုင်ငံဆိုင်ရာအမေရိကန်တမ္မတ်ကြီးအဲလစ်ဘက်ရစ်ချတ်ကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟာရီဒီအတွက်ပုံကိုရေးရဝမ်းမြောက်ဝမ်းသာဖြစ်ရကြောင်းကျွန်ုပ်အနေနဲ့ပြောကြားလိုက်တယ်လို့သူ့အနေနဲ့အစိုးရတရက်ကိုဖွဲ့စည်းလိုက်တဲ့အပေါ်ချီးကျူးဂုဏ်ပြုပါတယ်လို့တမ္မတ်ကြီးရစ်ချတ်ကပြောပါတယ်။ကျွန်ုပ်တို့အနေနဲ့ဝန်ကြီးချုပ်နဲ့ကောသူ့ရဲ့အစိုးရအဖွဲ့နဲ့ပါရှေ့ဆက်ပြီးတော့လုပ်ကင်တောင်းနိုင်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။လေဘနွန်နိုင်ငံသားတွေရင်ဆိုင်ကြော်လွားရမယ့်အခက်အခဲတွေအများပြားရှိပါတယ်။အခုဆိုရင်သူတို့အတွက်အရေးကိစ္စတွေလှုပ်ဆောင်ပေးမယ့်အစိုးရတရက်ပေါ်ပေါက်လာနေပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လေဘနွန်ပြည်သူတွေနဲ့အဖွဲ့အစည်းတွေပေါ်ထားရှိတဲ့တန်တိထံကိုထပ်လောင်းပြီးတော့အတည်ပြုလိုပါတယ်။နောက်ပြီးတော့လုံခြုံမှုရှိရေးတည်ငြိမ်မှုရှိရေးနဲ့အနာဂတ်တာယာဝါပြောရေးအတွက်အားပေးဆောင်ရွက်သွားမှာဖြစ်ပါတယ်။လေဘနွန်နိုင်ငံအနေနဲ့ရှေ့ကြုံတွေ့ရမယ့်အခက်အခဲတွေကိုကြော်ဖြတ်တဲ့ကြိုးပမ်းတဲ့နေရာမှာအထူးကြံရင်ဆိုင်ရမှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။ဝန်ကြီးချုပ်တမ်ဆလန်ရဲ့ဥဆောင်မှုနဲ့အခက်ခဲတဲ့အချိန်ကာလတွေကိုအလင်းမြန်ကြော်ဖြတ်လျှောက်လှမ်းနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါတယ်လို့လည်းတမ်မတ်ကြီးရစ်ချတ်ကပြောပါတယ်။ရှေ့ဆက်ပြီးနှစ်ပေါင်းများစွာအမေရိကန်လေဘနွန်ဆက်ဆံရေးခိုင်မြဲစေအောင်သူ့ရဲ့ရည်ရွယ်ဆုံးဖြတ်ထားချက်ပေါ်လည်းတံပိုးထားပါတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုဟာလေဘနွန်နိုင်ငံသားတွေနဲ့အရှိအလေပိုင်းဒေသအတွက်လုံခြုံရေးညီညာရေးစာရာတွေကိုမိဖက်လေဘနွန်နိုင်ငံနဲ့လက်တွဲပြီးတော့ပူးတွဲလှုပ်ဆောင်ဝင်ရတဲ့အတွက်ဂုဏ်ယူဝမ်းမြောက်မှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။လွန်ခဲ့တဲ့2လလောက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်စခန်းတွေတိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6000ခွဲလောက်ထွက်ပြေးလာတယ်လို့ခန့်မှန်းနေကြပြီးဒီကိစ္စအတွက်စတင်ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကကြေညာပြည်နယ်မှာသဘောတူလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဒေါ်အေးဆိုးကတော့ပထမဆုံးနိုင်ငံသားဟုတ်မဟုတ်စစ်ဆေးတာနဲ့အချက်လက်မှန်မှန်စစ်စစ်တဲ့လုပ်ငန်းရှင်နဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။တကယ်လို့သူတို့ဟာမြန်မာနိုင်ငံဘက်ကလူဖြစ်တာကိုတွေ့ရင်တော့သူတို့ကိုတင့်တော်တဲ့အချိန်မှာပြန်ပြီးပို့ပေးမယ်လို့လည်းပြောပါတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပေးယူလုပ်ဖို့အတွက်ကြိုးစားတဲ့အနေနဲ့ရုရှားကအချက်လက်တွေစုဆောင်းခဲ့တယ်ဆိုရယ်ဆေးရဆရန်အထောက်အထားကိုထောင်လိုင်းအဖွဲ့ကနေဖန်တီးခဲ့တာမဟုတ်ဘူးလို့အမျိုးသားထောင်လိုင်းအဖွဲ့ညွှန်ကြားမှု James Clapper ကမစ္စတာထရမ့်ကိုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအစောပိုင်းကလုပ်ခဲ့တဲ့ပူးတွဲစစ်ဆင်ရေးတစ်ခုအတွင်းဝမ်းနည်းပွဲရအဖြစ်နဲ့အာဖဂန်အရက်သား33ဦးသေဆုံးပြီး28ဦးတဲ့မင်းထံရရခဲ့တယ်လို့ဒီဖြစ်ပေါ်စုံစမ်းမှုလုပ်တဲ့အသေးစိတ်အချက်လက်တွေကို American စစ်ဘက်ကကြေညာပြင်းနေမှာထုတ်ပြန်ပါတယ်။အရက်သားတွေရဲ့နေအိမ်တွေကနေပစ်ခတ်တဲ့တာလီဘန်တွေကို American နဲ့ Afghan တပ်တွေပြန်လည်ခုခံတဲ့အနေနဲ့တိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်။online အယောင်ရှိခွက်ကြီးတစ်ခုဖြစ်တဲ့ Amazon website မှာအိန္ဒိယအလံပုံဖော်ထားတဲ့ခြေထုတ်ခုံတွေကိုရောင်းချနေတဲ့ပုံမှာအိန္ဒိယနိုင်ငံကစိတ်ဆိုးကြောင်းပြသခဲ့တယ်လို့ Amazon ဝန်ထမ်းတွေကိုအိန္ဒိယက visa ရုပ်သိမ်းမယ်လို့ထိန်းချုပ်ခဲ့ပြီးတဲ့နောက်မှာအခြေတင်ဖြစ်စရာပစ္စည်းတွေရောင်းချနေတာကို Amazon ကနေဖယ်ရှားလိုက်ပါတယ်။
တော့ခင်မြတ်သက်ကတရင်ချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ရှားဖောင်ပါရှင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ညနေခင်းနဲ့ညပိုင်းအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.